ဖျားသခင်ကအာရန်ရဲ့ဧဝါကိုအေရင်ဥယျာဉ်ကိုစောင့်ရှောက်ဖို့ထားတာတယ်။တနေ့မှာအေရင်ဥယျာဉ်ထဲမှာရှိတဲ့မွေကြီးတကောင်ကဧဝါကိုဥယျာဉ်ထဲမှာရှိတဲ့အပင်တွေရဲ့အသီးကိုမစားရဘူးဆိုပြီးဖျားသခင်ကတကယ်ပဲမှားထားသလားလို့မေးတယ်။အဲ့ဒီအချိန်မှာဧဝါကဥယျာဉ်အလယ်မှာရှိတဲ့အပင်ရဲ့အသီးကိုမစားရဘူး။စားရင်သေလိမ့်မယ်လို့ဖျားသခင်ကမှားထားတယ်လို့ပြောတယ်။ အဲ့ဒီအချိန်မှာမွေးကြီးကဒါလုံးဝမမှန်ဘူး။နင်သေးမှမဟုတ်ဘူး။အဲ့ဒီအပင်ရဲ့အသီးကိုစားရင်ဖျားသခင်လိုမျိုးကောင်းမကောင်းကိုသိတဲ့ပုံစံမှာတူလာလိမ့်မယ်လို့ပြန်ပြောတယ်။အဲ့ဒါနဲ့ဧဝါကအဲ့ဒီအပင်ရဲ့အသီးကိုစားလိုက်တယ်။ပြီးတော့အာရန်ကိုလည်းကြွေးတယ်။အာရန်လည်းစားတယ်။အဲ့ဒီညနေခင်းအချိန်မှာအေရင်ဥယျာဉ်ထဲမှာဖျားသခင်သွားလာနေတဲ့အတန်ကိုလည်းကြားရော။ အာရန်နဲ့ဧဝါကတစ်ပင်တွေကြားထဲမှာပုန်းတယ်။အဲ့ဒီအချိန်မှာဖျားသခင်ကအာရန်ကိုမင်းဘမလဲလို့မေးလိုက်တယ်။အဲ့ဒီအချိန်မှာအာရန်ကကျွန်တော်အဝတ်မရှိလို့ကြောက်လို့ပုန်းနေတာပါလို့ပြန်ပြောတယ်။ဖျားသခင်ကအာရန်ကိုငါမစားခိုင်းတဲ့အသီးကိုစားလိုက်ပြီလားလို့မေးတယ်။အဲ့ဒီအချိန်မှာအာရန်က ကျွန်တော်ကိုဖျားသခင်ပေးတဲ့မိမကပေးလို့စားလိုက်ရတာပါလို့ပြန်ပြောတယ်။ဧဝါကကြတော့မွေကြီးချောင်းလို့အပြစ်တင်တယ်။အဲ့ဒါနဲ့ဖျားသခင်ကမွေကြီးကိုအခုအချိန်ကစပြီးနေ့ရဲ့အမျိုးနွယ်တွေအားလုံးလူတွေရဲ့ရံပက်အမြဲဖြစ်လိမ့်မယ်လို့ပြောတယ်။ဧဝါကကြတော့နေဟာကလေးမွေးရင်ကြီးမားတဲ့နာကျင်တဲ့ဝေဒနာကိုခံစားရလိမ့်မယ်။ နေဟာယောက်ျားကိုအုပ်ဆိုးခြင်းပေမဲ့လေယောက်ျားရဲ့အုပ်ဆိုးခြင်းကိုပဲခံရလိမ့်မယ်လို့ပြောတယ်။အာရန်ကကြတော့နေဟာအစာအတွက်အလုပ်ကိုပြင်ပမှန်လုပ်ရလိမ့်မယ်။နင့်ကိုမြေမှုန့်နဲ့ဖန်ဆင်းထားတဲ့အတွက်ကြောင့်နင်းသေးရင်လည်းမြေမှုန့်ပဲဖြစ်ရလိမ့်မယ်လို့ပြောပြီးအာရန်နဲ့ဧဝါကိုအေရင်ဥယျာဉ်ထဲကနေနှင်ထုတ်လိုက်တယ်။အဲ့ဒီနောက်ပိုင်းမှာအေရင်ဥယျာဉ်ကိုအဆောင်တွေချထ င်ရဲ့အသီးကိုလူတွေမစားသင့်တဲ့အတွက်ကြောင့်ပဲ